American နိုင်ငံသားဝင်ကြီး Anthony Blinken နဲ့ Indonesia နိုင်ငံသားဝင်ကြီး Retno Marsudi တို့ American နိုင်ငံသားဌာနမှအင်္ဂါနေ့ကတွေ့ဆုံပြီးမြန်မာအရေးအပါအဝင်ကိစ္စရပ်များစွာကိုဆွေးနွေးခဲ့ကြပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဝင်ကြီးများဆွေးနွေးပွဲကိုဒီသတင်းပတ်မှာ online ကနေတက်မဲ့ American နိုင်ငံသားဝင်ကြီး Blinken ကမြန်မာစစ်ကောင်းဆောင်နေတာဝန်ယူမှုရှိစေရေးနောက်မြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်လည်ကျင့်သုံးရေးဖန်ထားသူအလုံးပြန်လှုပ်ပေးရေးနဲ့စစ်တပ်ဘက်ကအကြမ်းဖက်နေရာတွေရပ်တန့်ရေးတွန်းအားပေးဆောင်ရွက်မဲ့ကိုယ်စားလှယ်တူရွေးချယ်ရေးအတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းမဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူနှုတ်ကလည်းပြောဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံကိုကိုဗစ် -19 ကာကွယ်ဆေးအလုံးရေ8,000အမေရိကန်ကပေးအပ်ထားပြီးဖြစ်ကြောင်းနဲ့အောက်ဆီဂျင်နဲ့ကုတုံးပိုင်းဆိုင်ရာမှာပါကူညီထားတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအင်ကာနီမှာသတင်းတောက်တွေကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့အင်ကာနီကကိုဗစ် -19 ကြောင့်လူပေါင်း2069ဦးသေဆုံးခဲ့ရပြီးတရက်ထဲနဲ့သေဆုံးမှုအများဆုံးနေ့ဖြစ်ခဲ့ပါတယ်။ကိုဗစ် -19 ကြောင့်သေဆုံးမှုတွေလည်းဆက်ပြီးမြင့်တက်နေဆဲဖြစ်ပါတယ်ရှင်။